Victoria မှုအတွက်တရားမျှတမှုရှိရေးကိုမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း ILAM ကစတင်ဆောင်ရွက်နေတော့စတင်ဆောင်ရွက်တော့မှာပါ ILAM ကိုအမှုအပ်ခဲ့တဲ့တရလူစာရေးဆရာထင်လင်းဦးကလည်းတရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတာသိကြစေဖို့ဒီအမှုမှာလိုက်ပါဆောင်ရွက်တာလို့ဆိုပါတယ်ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
နေပြည်တော်ဝက်စတန်မြေပုဂ္ဂလိကမူကျောင်းကောင်ကဗစ်တိုးရီးယားလိုနာမည်ဟွက်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုတွေဟာဥပဒေနဲ့မညီတဲ့အတွက်ရဲတပ်ဖွဲ့အနေနဲ့တာဝန်ယူတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ဖို့စတင်လှုပ်ဆောင်သွားတော့မှာဖြစ်ကြောင်းတရားလွှတ်တော်ရှင်နဲ့ဦးသိန်းတန်းဦးကပြောပါတယ်
။ပထမတစ်ချက်ကတော့အမှုမှန်ပေါ်ပေါက်ရေးကျွန်တော်ဆက်လက်ဆောင်နေမှာ။ဒုတိယတစ်ချက်ကတော့ကလေးအပေါ်မှာပြည်မှုကျူးလွန်တဲ့လူတွေကျွန်တော်ပြည်မှုကြောင်းရတရားဆောင်တတိယချက်ကတော့ကလေးနဲ့မိသားစုတွေကျွန်တော်တို့နင့်နာကြီးတရားဆောင်ကြအောင်ဖြစ်ရှိ
ဒီမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်ဥပဒေနဲ့မညီတဲ့လုပ်ရက်ကိုတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်စာရေးဆရာထင်လင်းဦးဦးဆောင်တဲ့ဗစ်တိုးရီးယားအတွက်အမှန်တရားတောင်းဆိုမှုကော်မတီကမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း ILAM ကိုဒီကနေ့မှအမှုအပ်ခဲ့တာပါအိုင်လမ်အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကဒီဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုစိန်ခေါ်နေတယ်လို့ပြောပါတယ
်ဒီအမှုကအစလာတည်းကပသင်္ဃာဆရာတွေအများကြီးရှင်းနေတွေရာဆိုတယ်သက်တည်ကအစီအစဉ်ပျောက်တယ်အသက်တည်တွေကမယုံကြည်နိုင်တဲ့အစတဲ့ချက်တွေရှိရတဲ့ကျွန်တော်တရားစီရင်စနစ်ကြီးတခုလုံးစိန်ခေါ်နေတာဖြစ်တယ်
ဗစ်တိုးရီးယားအမှုအတွက်ကလေးငယ်ရဲ့ဖခင်ဖြစ်သူကကိုယ်စားလှယ်လွှဲထားတဲ့စာရေးဆရာထင်လင်းဦးကဒီအမှုမှာတရက်လို့အဖြစ်လိုက်ပါဆောင်ရွက်မှာဖြစ်ပြီးဗစ်တိုးရီးယားအတွက်တရားမျှတမှုရအောင်လုပ်မှာဖြစ်ကြောင်းပြောပါတယ်
။တရားဥပဒေအပေါ်မှာဘယ်သူမှမရှိရဘူး။ဘေးရာဓုဘယ်ပါဝါရှိတဲ့လူမှမရှိနဲ့။အပေါ်မှာရှိနေကျွန်တော်တို့အကုန်ဆွဲချတာ။နံပါတ်1ကအဲ့ဒီရွေးချက်။နံပါတ်2ကနိုင်ငံသားတယောက်ရဲ့ထိခိုက်နေနာမှုဟာနိုင်ငံသားအားလုံးကိုထိခိုက်နေနာတာနဲ့အတူတူပဲ။အဲ့တော့တရားဥပဒေစိုးမိုးရေးကိုနိုင်ငံသားတိုင်းကပါဝင်တည်ဆောက်ရမယ်ဆိုတဲ့အချက်သေးချင်တာ။တတိယအချက်ကတော့အများအတွက်တယောက်ကမမဟုတ်ရင်တယောက်အတွက်အများကအခုဒါကတယောက်အတွက်အများပါ။မိသားစုတစုအတွက်တနိုင်ငံသားလုံးပါ။
ဗစ်တိုးရီးယားအမှုမှာမိသားစုဘက်ကနေအနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမွန်းညိုကတော့သက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေကနင့်နာသူမိသားစုအပေါ်ကိုဝိုင်းဝန်းဖိနှိပ်နေတာကြောင့်ဒီအမှုဟာတာမန်တက်ငယ်မတိန်မှုထက်ပိုရလို့ပြောပါတယ်
။ကျောင်းဘက်ကလည်းတာဝန်ယူမှုမရှိဘူး။သက်ဆိုင်ရာအဖွဲ့အစည်းတွေကလည်းလိုအပ်ချက်တွေအများကြီးရှိနေခဲ့တယ်။အဲလိုအပ်ချက်တွေအများကြီးရှိနေတဲ့အတွက်ကြောင့်အမှုတွေအဲ6လကျော်ကြာတဲ့အထိဘယ်သူကျူးလွန်မှာလဲဆိုတော့ကျွန်တော်တို့မှာတက်တည်ပြလို့မရသေးပဲဖြစ်နေတာ။မြန်မာနိုင်ငံကအဖွဲ့အစည်းတွေရဲ့ capacity မပြည့်ဝမှုကိုလည်းပေါ်ပြနေတယ်။အဲလိုမပြည့်ဝတဲ့အပိုင်းကိုဝိုင်းဝန်းပြီးတော့ဖုံးကွယ်ပြီးကမှနင့်နာသူမိသားစုကိုဝိုင်းဝန်းဖိနှိပ်နေကြတယ်အဲ institution like ကိုဖြစ်နေတယ်။ဒီရမှုဒီမှာတက်ငယ်မရင်းမှုတစ်ခုတည်းပို့သွားတဲ့အကြောင်းအရာပါလဲဆိုတော့ဒါကမတရားမှုကိုတိုက်ဖြတ်တဲ့အမှုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်ဆက်ဝင်ရနေတာပါ
။သုံးနှစ်အရွယ်မင်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့ဗစ်တိုးရီးယားအမှုမှာကိုအောင်ကြီးဆိုသူကိုတန်တရားတရားခံအဖြစ်နဲ့6လကျော်ကြာချုပ်နှောင်ဆစ်ဆီးခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်ပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့ကျူးလွန်သူတရားခံအစ်စ်မပေါ်ပေါက်သေးတာကြောင့်အခုလိုပြည်သူတွေကဝန်းရံပြီးနေပေအသီးသီးကပညာရှင်တွေကလည်းအမှန်တရားပေါ်ပေါက်ရေးကိုဆက်လက်ဆောင်ရွက်နေကြတာဖြစ်ပါတယ်။